တရုတ်သမ္မတရှီကျင်းဖင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာကမ္ဘာစစ်ခုံပေါ်မှာအမေရိကန်ဥဆောင်နေတဲ့အခန်းကဏ္ဍကိုတံပြန်နိုင်မှုရည်ရွယ်ပြီးတော့ကန်ဆစ်စတန်နိုင်ငံကလုံခြုံရေးထိပ်သီးဆွေးနွေးပွဲမှာဗိုလ်တုံးတွေကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးက2001ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ SCO ရဲ့နှစ်ရတာထိပ်သီးအစည်းအဝေးကိုကန်ဆစ်စတန်နိုင်ငံအက်စတနာမြို့တော်မှာဗိုလ်တုံးတွေကစတင်ခဲ့တာဖြစ်ပြီးအဲ့ဒီမှာထိပ်သီးကောင်းဆောင်မှုတွေ့ဆုံခဲ့တာပါ။ဒီဆွေးနွေးပွဲကယူရေရှန်လို့ခေါ်တဲ့အာရှအလယ်ပိုင်းပါဝင်ဥရောပနဲ့အာရှဆက်ဆက်နေတဲ့ဒေသရဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အဓိကရည်ရွယ်ထားပြီးအခုနှစ်မှာဥရောပကရုရှားရဲ့မဟာမိတ်ဘယ်လာရုစ်ကိုအဖွဲ့ဝင်နိုင်ငံအသစ်ဖြစ်လက်ခံဖို့ရှိနေပါတယ်။ထိပ်သီးဆွေးနွေးပွဲအတွင်းမှာအင်ရှင်ကတ်စစ်တန်နဲ့တခြားဗဟိုအာရှကနိုင်ငံတွေအနေနဲ့လည်းအင်အားကြီးအင်ဒီဂျင်နိုင်ငံတွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးအကောင်လာပစေဖို့အခွင့်အလမ်းတစ်ရပ်ဖြစ်ပါတယ်။တရုတ်နဲ့ရုရှားကြားခိုင်မာတဲ့ဆက်ဆံရေးတည်ဆောက်နေချိန်မှာဒီထိပ်သီးဆွေးနွေးပွဲကျင်းပလာလည်းဖြစ်ပါတယ်များ။